အစစ်မြင့်ပညာဥပဒေမူကြမ်းကိုပြန်လည်ရေးဆွဲတဲ့နေရာမှာကျောင်းသားသမဂ္ဂတွေပါဝင်ခွင့်ရရှိဖို့ပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေလွှတ်တော်ပညာရေးကော်မတီတွေနဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေမနေ့ကနိုင်ပေါင်းများစွာအကြိတ်နဲ့ဆွေးနွေးခဲ့ရပြီးကျောင်းသားသမဂ္ဂတွေဘက်ကတောင်းဆိုတဲ့အချက်၃ချက်ကိုသဘောတူညီမှုရခဲ့ပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
ပညာရေးဝန်ကြီးဌာနကိုယ်စားလှယ်တွေနဲ့တက္ကသိုလ်ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေအစိမ့်မြင့်ပညာရေးဥပဒေမူကြမ်းမှာအတူတူပူးပေါင်းပြင်ဆင်ရေးဆွဲနိုင်ဖို့နေပြည်တော်အစိမ့်မြင့်ပညာဦးစီးဌာနမှာမနေ့ကနိုင်ပေါင်းများစွာဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲမှာကျောင်းသားသမဂ္ဂတွေပါဝင်ရေးဆွဲခွင့်ရဖို့အချက်၃ချက်နဲ့သဘောတူညီမှုရခဲ့တာဖြစ်လို့နိုင်ငံတော်ဝန်လုံးမှာရှိတဲ့ကျောင်းသားသမဂ္ဂ88ဖွဲ့ဒီရက်ပိုင်းအတွင်းတည်ထောင်တွဲဆုံပြီးမူကြမ်းပြင်ဆင်ရေးဆွဲရေးအတွက်အကျိုးညှိနှိုင်းတိုင်ပင်သွားဖို့ရှိနေတယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့မန္တလေးတက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုကျော်ဝင်းစိန်ကပြောပါတယ်
အဲ့ဒီကမူကြမ်းအဟောင်းလို့ပြောတယ်။ဒီငွေစရလက်ထံမှာယူဆတဲ့မူကြမ်းအဟောင်းမရှိဘူး။ဒါကိုကျွန်တော်တို့ကပြန်ပြီးပြန်ရမှာပေါ့နော်။ဟိုကပြန်ပြီးပြန်ရမှာဆိုတော့ဟိုပါဝင်ယူဆခွင့်ရတယ်။ယူဆခွင့်ရမယ်ဆိုတော့တို့ဟိုအနေနဲ့ဒီမူကြမ်းအဟောင်းကိုပြင်ဖို့လိုတယ်ပေါ့။တို့ကိုယ်တိုင်ဝင်ခံတယ်။ဒီမိုကရေစီစံနှုန်းကြီးကပြည့်စုံလို့ဆိုရင်ဒီမူကြမ်းအဟောင်းကိုပြင်ဖို့လိုတယ်။အဲ့ဒါတောင်းတာတမကကိုယ်စားလှယ်ပါဝင်ခွင့်ရမယ်လို့ပြောရတယ်။ဒါကလည်းဆက်ရည်ရတာကိုပြောရအောင်။ဒါအကောင့်တက်ဖို့မပေါ်ဆိုတော့ကျွန်တော်စက်ဒီကောင်ကြည့်ရမှာ။ပြီးတော့ဟိုကဒီဘေးဆက်တီဆိုတာပြင်မပြင်ဘူးဆိုတော့ဒါအကြောင်းအရာနဲ့ဖြတ်ပြီးတော့မှဟိုသုံးဖြတ်မှာဖြစ်ဖြစ်၄ရက်နေ့နဲ့၅ရက်နေ့မှာကျွန်တော်တို့အစီအစဉ်ရှိအေးစံနိုင်ငံတော်အတမကပြင်တာဆိုရင်စီးရဲအဲ့ဒီမှာဆုံးဖြတ်မှာ
မနေ့ကနေပြီးတော့တွဲဆောင်ပွဲမှာသဘောတူညီမှုရခဲ့တဲ့အချက်၃ချက်စလုံးမှာအစိမ့်မြင့်ပညာဦးတွေမူကြံပြန်လည်ရေးဆွဲရင်နိုင်ငံတော်လုံးမှာရှိတဲ့ကျောင်းသားတွေကရွေးချယ်လိုက်တဲ့ကျောင်းသားကိုယ်စားလှယ်တွေနဲ့ပညာရေးဝန်ကြီးဌာနကတောင်းရှိသူတွေအားလုံးပါဝင်ရေးဆွဲနိုင်ဖို့ကိုအဓိကရည်ရွယ်ထားတာပါအဲ့ဒီ၃ချက်ပေါ်မူတည်ပြီးဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုလာမယ့်၄ရက်နဲ့၅ရက်မှာကျောင်းသားသမဂ္ဂတွေမျက်နှာစုံညီဆွေးနွေးသွားမယ်လို့နေပြည်တော်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကျောင်းသားသမဂ္ဂကိုယ်စားလှယ်တဦးဖြစ်တဲ့ဒဂွန်တက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုနန်းလင်းကပြောပါရယ
်။အဲ့ဒီရက်ကမှတော့ကျွန်တော်ထင်ပါတယ်အဲ့ဒီလုပ်ငန်းရှင်တွေပတ်သက်ပြီးဆက်လက်ပြီးဦးဆောင်မဲ့ပုဂ္ဂိုလ်တွေအဖွဲ့တွေကော်မတီတွေတော်တော်ပေါ်နေတာပါနော်။ဒါတော့မနေ့ကဆွေးနွေးသမဂ္ဂဆွေးနွေးကြတဲ့ကိုယ်စားလှယ်များတဲ့၃ရက်ဆက်တော့တက်ဆိုင်နေတာပါ။ဒီကျောင်းသားတွေရဲ့ပေါင်းမှုကအင်တာနက်ကြီးတယ်။အဲဒီပေါင်းမှုကျောင်းသားတွေရဲ့ capacity ကလည်းအင်တာနက်ကြီးတယ်။အဲဒီတော့မနေ့ကဆွေးနွေးပွဲမှာဒီညောင်နဲ့တွေ့ရဆွေးနွေးပွဲမှာကျွန်တော်ကျောင်းသားတွေ capacity ကြီးဖို့အတွက်ဆွေးနွေးပွဲတွေဝင်ဖို့ဆိုတဲ့အချက်ပါတယ်။ဟုတ်ကဲ့
။လက်ရှိအစိမ့်မြင့်ပညာဥပဒေကျမ်းမှာဘိုးချုပ်ကင်မှုများပြီးကျောင်းသားနဲ့ဆရာဆရာမကိုယ်စားလှယ်တွေပါဝင်ဆွေးနွေးပွဲမရတော့လို့အမျိုးသားပညာရေးဥပဒေကိုကျော်လွန်ရေးဆွဲထားရတဲ့အတွက်ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေကပြန်လည်ရေးဆွဲရေးမှာပါဝင်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။